မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်ဆလင်တွေပေါ်ပြည်내မှုတွေအတွက်လက်တုံ့ပြန်တဲ့အကြောင်းအယ်ခိုင်ဒါချန်ပီယံဖွဲ့ကောင်းဆောင်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ပြည်내မှုတွေအတွက်မြန်မာစစ်အုပ်နဲ့အကျိုးစီးပွားတွေကိုပြည်ရင်းပြည်ပမွတ်ဆလင်တွေကတက်ကပ်ပြစ်ပေးကြဖို့အယ်ခိုင်ဒါဖွဲ့ကောင်းဆောင်အီမန်အယ်ဇဝါဟီရီကတိုက်တွန်းနေတာဖြစ်တဲ့အကြောင်းအစိုးရဖွဲ့ရဲ့ဒင်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ SIT ထောက်လှမ်းဝက်ဆိုက်မှာဖော်ပြလိုက်တာပါ။မင်းနဲ့ဆက်ကြကြဗီဒီယိုမင်းကမှာတော့ဝင်းကြရီပေါ်ရက်စက်ချင်းချုပ်တဲ့လုပ်ရက်တွေအတွက်အနောက်နိုင်ငံတွေကပြည်တင်ရှုတ်ချရင်တက်တက်လောက်တာလုပ်ခဲ့ကြပြီးပိတ်ဆို့တန်ခတ်တာစီးရီးရအေးအေးရမျိုးတွေမရှိခဲ့ဘူးဆိုပြီးတော့လေဝေဖန်ထားပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလူငယ်ရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ ARC ဝင်းကြရီအစိုးရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူငယ်ရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးကြောင့်အင်းငင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေချီဝင်းကြရီထွက်ပြေးသွားခဲ့ကြတာပါ။မြန်မာစစ်ရကတော့ဝင်းကြရီဆိုတဲ့အကောင်းဆုံးကိုပြေဝင်လက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရောကုလသမဂ္ဂနဲ့ပါပြည်သားစီနားလည်မှုစာချုပ်တွေလက်မှတ်ရေးထိုးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဒူမူမန်ကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံနဲ့အဆက်အသွယ်မရပေမဲ့ရှိထားပြီးသားသဘောတူညီချက်တွေကိုလေးစားလိုက်နိုင်တဲ့အကြောင်းမြန်မာဆက်အာဏာတွေကတရင်ထုတ်ပြန်ထားတာကိုသိရှိထားရကြောင်းဒီလာစမ်းမှာပဲအမေရိကန်ပြည်သူကိုရောက်ရှိလာစေ VOA ဘင်္ဂလားဌာနကိုကြေညာထားပါတယ်ခင်ဗျာ